ကြာခဏစစ်တပ်ကအာဏာသိမ်းတဲ့ရှိတဲ့ထိုင်းနိုင်ငံမှာနိုင်ငံဝန်ထမ်းစစ်တပ်ဟာတခြားရပ်ဖက်ဝန်ထမ်းတွေထက်အခွင့်အလန်းပိုတာနေပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်ပါ။ဒါပေမဲ့တပ်ထဲမှာတော့ဒီစီးပွားရေးလုပ်ငန်းတွေကြောင့်ပြဿနာတွေရှိနေတာလည်းမြင်တွေ့ရပါတယ်။ထိုင်းစစ်တပ်အတွင်ရာထူးကြီးတဲ့လူနဲ့ငယ်တဲ့လူရဲ့ကြားမှာစီးပွားရေးနဲ့ပတ်သက်ပြီးပြဿနာတွေအများကြီးရှိနေတယ်လို့ဘန်ကောက်ပို့သတင်းစာတစ်စောင်မှာစောင်းမားတပုတ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ညကထိုင်းနိုင်ငံဘန်ကောက်မြို့မှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ခဲ့ရတဲ့ပစ်ကတ်မှုဟာတက်တွင်းကစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ဆက်နွယ်နေပါတယ်။ကာကွယ်ရေးဦးစီးချုပ်အပီရက်ကွန်ဆန်ပွန်ပြောတာကအရာရှိတစ်ယောက်ရဲ့ငွေတွေကိုအလဲသုံးစားခံရတဲ့တက်ချက်ကလူတွေကိုပြစ်တတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်
။ဂျာဒါဒါဝါကောင်းတဲ့ဘုတ
်စစ်တပ်ကိုအပြစ်မတင်ကြပါနဲ့
။ယာဝရဟန
်စစ်သားကိုလည်းအပြစ်မတင်ပါနဲ့
။ဒါချက်ကဒါ
ကျွန်တော်ကသာအပြစ်တင်ပါ
။ဒါချက်တမနေ
ဝိမန်ဓာရီအားလုံးကျွန်တော်လက်ခံပါတယ်။ကျွန်တော်ကသာအပြစ်တင်ကြပါ။ကျွန်တော်ဟာတက်ခဲ့ခေါင်းဆောင်ပါလို့မျက်ရည်လဲရွှဲပြောပြတော့ပါတယ်။ထိုင်းစစ်တပ်အနေနဲ့ပွင့်လင်းနေတာမှုရှိတဲ့စစ်တပ်ဖြစ်စီရပါမယ်လို့လည်းကြေညာပြုပါရစေ။အဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲထိုင်းစစ်တပ်ကစီးပွားရေးလုပ်ငန်းတွေကိုဗန္နာယေးဝန်ကြီးဌာနကိုဆွဲပြောင်းမယ်လို့ကြေညာပေးလိုက်ပါရစေ။ပြီးခဲ့တဲ့အပတ်တွင်ထိုင်းစစ်တပ်ကဗန္နာယေးဝန်ကြီးဌာနကိုဆွဲပြောင်းပေးလိုက်တဲ့စီးပွားရေးလုပ်ငန်းဟာ40ကျော်ပါတယ်။မြန်မာနိုင်ငံမှာတော့စစ်တပ်ကစီးပွားရေးစတင်လုပ်တာဟာ1990အချိန်လောက်ကဖြစ်ပြီးဥပိုင်ကုမ္ပဏီကိုပထမဆုံးတည်ထောင်ခဲ့တာပါ။အခုဆိုရင်လုပ်ငန်းပေါင်း120ကျော်ရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အတိအကျထုတ်ပေါ်ကြေညာတာမျိုးတော့မရှိပါဘူး။ဥပိုင်ကိုတည်ထောင်ပြီးတဲ့အချိန်မှာ9နှစ်အကြာမှာမြမစီးပွားရေးကော်ပိုရေးရှင်း MEC ဆိုတာကိုတက်မတော်ကတည်ထောင်ပါတယ်။ MEC အောက်မှာလုပ်ငန်းအများစုဟာကုန်ထုတ်လုပ်ရေးစက်ယုံတွေဖြစ်ပြီးတော့စက်ယုံပေါင်း20လောက်ရှိတယ်လို့ MEC ရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လ5ရက်နေ့ကတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့ထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့မြမတက်မတော်ကအကျိုးစီးပွားအစဉ်ခံစားမှာတပ်ပိုင်စီးပွားရေးလုပ်ငန်းများနဲ့ပြည်တွင်းမှာဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုနဲ့အခြားသောစီးပွားဆက်ဆံမှုများပြုလုပ်တဲ့နိုင်ငံခြားကုမ္ပဏီအနည်းဆုံး44ခုလောက်ရှိပြီးတော့စုစုပေါင်းကတော့ကုမ္ပဏီ59ခုလောက်ရှိတယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီကုမ္ပဏီတွေနဲ့အလုံးမလုံးဖို့လည်းတိုက်တွန်းထားပါတယ်။အလားတူပဲပြည်တွင်းမှာရှိတဲ့တိုင်းရင်းသားအဖွဲ့တွေကပါစီးပွားရေးလုပ်တဲ့စစ်တပ်ဟာရတဲ့ငွေနဲ့လက်နက်တွေဝယ်တယ်ဆိုပြီးတော့ဆွဆွဲတာမျိုးလည်းရှိပါတယ်။ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ဇော်မင်းထွန်းပြန်ပြောပြတာကတော့
တမတော်မှလုံဆောင်နေတာကတော့မြမစီးပွားရေးဥပဒေနဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့လုံဆောင်နေရတယ်။ဘက်တကတော့သူတို့ပြောပြတဲ့အတိုင်းတရားသက်သာဆောင်ပြီးတော့လုံဆောင်တာဖြစ်ပါတယ်။လက်နက်ခဲရန်တို့အဲဒီလက်နက်ခဲရန်နဲ့ပတ်သက်တဲ့ဟာတွေတုံးဖို့တော့အောင်ရချင်းလည်းမရှိပါဘူး။ဒီလိုဒီစီးရုံကုမ္ပဏီတွေဖြစ်တဲ့တရုံကုမ္ပဏီတွေဖြစ်တဲ့ဒီကုမ္ပဏီကြီးကကုန်ထုတ်လုပ်မှုတွေ၊အရင်းတွေ၊ဆေးရဆွဲဝဲမှုတွေ၊တုံးဆွဲမှုတွေကစီးရုံကတကယ်ဆက်စီးလို့ရပါတယ်။စီးရုံလည်းအခုဆောင်လာဖြစ်ပါတယ်။ဒီဆွဲချက်ကတော့အထူးရဲ့လုံလုံးထိတ်တယ်မရှိဘူးလို့ပြောတာ
။တမရော်ဘက်ကအချိန်မရွေးစစ်ဆေးနိုင်ပါတယ်လို့ဆိုထားပေမဲ့တကယ်တမ်းကစစ်ဆေးခွင့်မရှိပါဘူး။အရက်ဖက်စစ်ဖက်ဆက်ဆံရေးသူတေသည်ဒေါက်တာတင်မောင်သန်းပြောပြတာက
အကုန်လုံးကကျွန်တော်တို့တပ်ပတော်ပေါ်မှာအရေးယူဆောင်ရွက်ခွင့်မရှိပါဘူးဖွဲ့စည်းပုံရတယ်ကျွန်တော်တို့လုပ်ပိုင်မှုမရှိဘူးတနည်းပြောလို့ရှိရင်တော့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကတပ်တော်ကလွတ်တော်ကိုပေးရမှာဖြစ်တယ်ဒါပေမဲ့ဖွဲ့စည်းအချုပ်ပုံချီကဥရိယာအဲ့ဒီအခွင့်အရေးကိုအဲပေးမထားဘူးတပ်တော်ကအကောင်အွယ်ပေးပြီးတော့2008ဖွဲ့စည်းပုံကြီးရွှေခဲ့တယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံဤသားမှာကဆိုတော့တတော်ကိုတမလို့ရဲ့ဘတ်ဂျက်ကတတော်ကတည်ပြုတယ်အသေးစိတ်ချက်နဲ့နောက်ဒီတတော်ရဲ့လုပ်ငန်းတွေကပြည်သူ့ဘာသာငွေကိုတုံးဆွဲထားတဲ့အတွက်ကြောင့်မို့ပြည်သူ့ကိုယ်စားလှယ်တွေကိုမင်းများချက်တွေကိုဖြေချရမယ်တာဝန်ခံတင်ပြရမယ်ပွင့်နေမြေသားဆိုတာပြောပြရမယ်တာဝန်ပိုင်းပေါ့နော်အဲ့ဒီတာဝန်ပိုင်းကိုတမလို့ကမပီးသေးဘူးကာထားသေးတယ်လို့ပဲဒီလိုပဲပြောရမယ်ကျွန်တော်ထိုင်းချင်းတွေရောက်ဖို့ကြိုးစားတော့တော်တော်လေးလိုလိမ့်နေချင်တယ
်ဂျပန်နိုင်ငံအခြေစိုက်နီကေးသတင်းစာမှာရေးထားတာကတော့ဥပိုင်ဟာမြန်မာနိုင်ငံမှာဈေးကွက်နဲ့လုပ်ငန်းပိုင်းမှာပြိုင်မဲ့သူမရှိသလောက်လုပ်ငန်းနယ်ပယ်စုံမှာလွှမ်းမိုးထားနိုင်တယ်လို့ဝေဖန်ပါတယ်ဥပိုင်ကအကျိုးအမြတ်တွေကိုစစ်ဘုံချုပ်တွေကချုပ်ခိုင်ထားတယ်လို့ပဲ
တမရောခေါင်းဆောင်ပိုင်းနဲ့နှီးစက်တဲ့ခရိုနီတွေဟာလဲဥပိုင်နဲ့စီးပွားရေးလုပ်ပြီးတော့အကျိုးမြတ်တွေရကြတယ်လို့ဝေဖန်တယ်လေကြားတယ်လို့နှစ်ကေးမှရေးတာထားပါတယ်မြမတမရောအနေနဲ့ထိုင်းတမရောလို့အပြောင်းလဲလို့ဖို့စီစဉ်လာနိုင်ပါသလားအပြောင်းအဖြစ်ကတော့ကျွန်တော်တို့အကြက်တဲတစ်ခုပေါ့နော်အကြက်တဲတစ်ခုအဖွဲ့စည်းတစ်ခုမှာတက်ပြလို့မှာကြုံလာတဲ့အခါကျမှအပြောင်းလဲတာဖြစ်တယ်ပါလေ အပြောင်းလဲတွေကများသောအားဖြင့်ဉာဏ်ပညာအမျိုးအမြင်နဲ့ကြောင်းကြတဲ့အပြောင်းလဲတွေလည်းရှိတယ်။နောက်ဒါမှမဟုတ်အခုနပြောသလိုအကြက်တည်းဖြစ်မှအပြောင်းလဲတွေရှိတယ်ပေါ့နော်။အခုလောလောဆယ်မှာတော့ဖွဲ့စည်းပုတ်ချုပ်ဖို့ချေကဥပဒေပြင်ဆင်ရေးဆိုတာအဲကျွန်တော်တို့တော်မှတင်ပြနေတယ်။ဒါကတော့ဉာဏ်ပညာအမျိုးအမြင်လေးနဲ့စဉ်းစားပြီးကြောင်းလဲဖို့ဖွဲ့စည်းဖို့ပေးတာပေါ့နော်။ဒါပေမဲ့လက်
တန်းပြောပြသွားတော့ပါခင်ဗျာ